ီမှာအခုလက်တော့နိုင်ငံခြားကပြန်လာတဲ့ကိုယ်နိုင်ငံသားတွေအပေါ်အမြင်မကြည်လင်မှုတွေပေါ်ပေါက်နေပါတယ်ခင်ဗျာတကယ်တော့နိုင်ငံရခြားကိုယင်းဤမြုပ်နှံမှုမျိုးစုံနဲ့စွန်စားသွားခဲ့ကြတဲ့ဒီနိုင်ငံသားတွေဟာမလွှဲသာလို့ပြန်လာကြတာပါသူတို့ကိုကျွန်တော်တို့ဘယ်လိုကြိုဆိုကြမှာလဲ88မျိုးဆက်ကမတ်နီလာတင်က
ဒီပါကနေကျမတို့နိုင်ငံကိုပြန်လာတဲ့ကျမတို့မြန်မာနိုင်ငံနိုင်ငံသားတွေရဲ့ပြန်လာမှုကိုကျမတို့ကနည်းနည်းထွေးထွေးနဲ့ကောင်းမွန်စွာလက်ခံကြိုဆိုပေးဖို့လိုအပ်ပါတယ်ပြန်လာတဲ့ကျမတို့ညီကောင်မတွေကလည်းကျမတို့နိုင်ငံတော်ကသတ်မှတ်ထားတဲ့စီမင်းစည်းကမ်းတွေကိုပူးပေါင်းပြီးလိုင်းလာပေးဖို့လည်းလိုအပ်ပါတယ်အဲ့ဒါမှကျမတို့အခုဖြစ်ပေါ်နေတဲ့ကဆူကြီးကိုအတူတကွဆော်လာနိုင်မယ်လို့ကျမယုံကြည်ပါတယ
်မွန်ပြည်နယ်မုတ်ပလင်မြို့ကတော့မြတ်မြဝေရဲ့ရင်ဖွင့်တံမှာတော့သူတို့လက်တွေ့ကြုံနေရတဲ့အခက်အခဲနဲ့တောကတွေပေါ်လွှင့်နေပါတယ်ခင်ဗျာ
ကျမတို့ဒေသခံတွေဖြစ်တဲ့အတွက်ကျမတို့ပြင်လာတာကိုကျမတို့လက်ခံတယ်ဒါပေမဲ့သူတို့ကကျမရေးရနေပြီးထုတ်ပြန်လာတဲ့စာတွေကိုသူတို့မလိုက်လာနိုင်ဘူးသူတို့မှာဘာယောဂါမှမရှိတဲ့အတွက်သူတို့သွားတယ်ပေါ့သူတို့မိသားစုတွေလည်းစောက်ကြည့်ဆိုင်ဖို့ပြောတာသူတို့မိသားစုတွေကလည်းစောက်ကြည့်ဖို့တခါတလေနေရောတဲ့အတွက်သူတို့အပြင်ကိုထွက်တယ်ဈေးတွေကိုသွားတယ်တပည့်ဆိုင်သွားတယ်အကုန်လျှောက်သွားနေရတယ်အဲ့ဒီကိုဒေသခံအုပ်ချုပ်ရေးနဲ့ကျမရေးဌာနတွေကတော့တယောက်စီလိုက်ပြီးတော့မကြည့်ချက်နိုင်ဘူးကျမတို့စီမံတော့အဖျားတိုင်းနဲ့စက်တွေလည်းမရှိဘူး။နယ်တွေမှာကိုပူချိန်တိုင်းနဲ့စက်တွေကလည်းဈေးကြီးွားရကြတော့မဝင်နိုင်ဘူး။အခုဆိုမနေ့ကဆိုမြို့နယ်အညွန်ကြားချက်အရဒီနိုင်ငံကြားပြည်နယ်ကိုကျမတို့ရက်ကွက်မှာထားဖို့အတွက်ကိုနေရာလောက်ခိုင်းတာလေ။နေရာလောက်ခိုင်းတော့အခုကျမတို့စောက်ကြည့်လူနာတွေကိုကျမတို့ထားမယ်။အဲမြို့နယ်ကတော့ဘယ်လိုစီမံလဲဆိုတော့စောက်ကြည့်တဲ့လူတွေအတွက်တော့သူတို့စားစိတ်ပေးမယ်။အဲ့ဒီလူနာတွေအတွက်ကတော့မိသားစုကနေသမီးတိုင်းပို့ရမယ်ဆိုမနေ့ကစာထွက်တယ်။
ရန်ကုန်မြို့ကဒေါက်တာစစ်နိုင်ကတော့
လူတွေကနေမကောင်းရင်အဲ့ဒါယောဂရှိတယ်လို့သိတယ်။နေကောင်းရင်ယောဂမရှိဘူးလို့ထင်တယ်ဆိုတော့ကိစ္စကဒီနေရာမှာတော်တော်ကိုဒုက္ခပေးတာပေါ့နော်။နေကောင်းနေသေးတဲ့အတွက်လျှောက်သွားနေမယ်ဆိုရင်ကိုယ်စီကသမ ्या ကူသမ ्या ကလည်းကိုယ်ကူဆံမျိုးပြီးနော်။ဟိုကိုယ်တွေဘက်ကပစ္စည်းကမရှိဘူး။လိုချင်သလောက်ဘရောမှာဘယ်နိုင်ငံမှမရတော့ဘူးဆိုတာဖြစ်နေရော။ဘာလို့ခုရှိလဲဆိုရင်ခုနအကုန်လုံးဝိုင်းဝန်းပြီးတော့ကူးဆက်ပြန်ပွားမှုနည်းအောင်ပေါ့။ရှိမှတော့သိကြတယ်။ကူးဆက်ပြန်ပွားမှုလည်းဖြစ်နေလောက်ပြီးဖြစ်နေပြီ။အဲ့မှာအရေးကြီးဆုံးတစ်ချက်ကတော့solidarity လို့ပြောရဲအားလုံးညီညွတ်တဲ့ဟာပေါ့နော်ပြန်ဝင်လာတဲ့သူတွေဒီထဲမှာရှိတဲ့သူတွေကျမ်းမာရေးဝန်ထမ်းတွေကျန်တဲ့အပြင်လူတွေနော်ဟိုနောက်လူမျိုးစုံဘာသာစုံနောက်တစ်ခါရက်ဖက်တက်ဖက်ညီညီညွတ်ညွတ်ဆောင်ရွက်နိုင်ပါမယ်အကုန်ပါမှရမယ်ဒီကဲမှာမှတရားကြောင်နဲ့မင်းကြောင့်သူကြောင့်မင်းရစီကြိုပြီးမစီစဉ်ထားဘူးမင်းလောက်ကညံ့နေမတော်ကဘယ်လိုဆိုရာကြီးဖြစ်နေရင်တော့ပို့တော့ခရုံပါပေါ့
မတ်နီလာတိန်က
စင်တာတွေကိုပို့တဲ့အခါမှာ volunteer တွေခေါ်တယ် volunteer တွေခေါ်တဲ့အတွက် volunteer တွေ safe site ဖြစ်အောင်အကုန်မလုပ်ပေးနိုင်ဖြစ်နေတယ်အဲ PPE ဝတ်စုံပဲဖြစ်ဖြစ် surgery ဝတ်စုံပဲဖြစ်ဖြစ်လူအယောက်30ရှိရင်30လုံးမပေးနိုင်ဘူးအဲနေ့ကဆိုရင် PPE ဝတ်စုံကိုဒီ14ရက်အတွက်ကိုတစ်ရက်ကို4ရက်ပဲဝတ်ရမယ်ဆိုပြီးတော့အဲ့လိုမျိုးအဲ4ရက်ကပဲလာတဲ့လူတွေကိုထိတွေ့ဆက်ဆံမှုမှာအဲ4ရက်အလဲကျပို့ပြီးတော့လုတ်ပေးရမယ်ဆိုတော့ဒီအယောက်200ကျော်လူ4ယောက်နဲ့အလှည့်ကြဘယ်လိုလုပ်မလဲဆိုတော့ဘယ်လိုမှအဆင်မပြေဘူးလေ
ကိုရိုနာဗိုင်းရပ်စ်ကြောင့်ကမ္ဘာတစ်ခုလုံးကလူတွေဟာစိတ်ဖိစီးမှုတန်ကိုခံစားနေရပါပြီခင်ဗျာဒေါက်တာစစ်နိုင်က
stress ညာပုံမြင်နေကြ stress အများများလာတဲ့အတွက်ကိုယ်ဘေးနားလူကစအမှန်တော့ဒီ situation ကိုဘာမှလည်းမလုပ်နိုင်စိတ်ပြက်ဒေါသတွေထွက်စိတ်ရှုပ်နေတဲ့အချိန်မှာအနာရှိတဲ့လူဟိုဖဲ့ပါပဲလေဆိုတော့အဲ့မှာထောင်းဝင်လဲဆိုရင် all woodပြောဖို့ပဲပြစ်တင်ဖို့ပဲများနေတော့ပို့ဆိုးတော့ပါဆရာပြစ်တင်ကြအကွက်တရားလည်းရှိရှိနေတော့
ဒီဗိုင်းရပ်စ်ကြောင့်မမျှော်မှန်းနိုင်တဲ့အသက်ဆုံးဖြတ်မှုတွေစီးပွားရေးနဲ့လူမှုရေးထိခိုက်မှုတွေကိုကျွန်တော်တို့အားလုံးကြိုတင်မျှော်လင့်ထားဖို့လိုပါတယ်ကျွန်တော်တို့ရဲ့အနာဂတ်ဟာကျွန်တော်တို့ပြုသည်မြှုပ်ရမယ်ကာလဖြစ်ပါတယ်ခင်ဗျာ